စစ်ရာဇဝတ်မှုများစုံစမ်းရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကိုတိုင်းပြည်ထဲဝင်ရောက်ခွင့်လက်မခံတဲ့ကိစ္စသီရိလင်္ကာအစိုးရကအလျှော့ပေးလိုက်ပြီးအခုသီရိလင်္ကာနိုင်ငံထဲဝင်ရောက်စုံစမ်းစစ်ဆေးခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုသီရိလင်္ကာနိုင်ငံကလက်မခံဘဲနေခဲ့ပေမဲ့ပြန်ကြားရေးဝန်ကြီးကတော့အလားတူလုပ်ငန်းတွေလုပ်ကိုင်နေတဲ့ဒေသခံအဖွဲ့တွေနဲ့ကျွမ်းကျင်သူတွေကိုတွေ့ခွင့်ပြုမယ်လို့စနေနေ့ကပဲပြောဆိုခဲ့တာပါ။သီရိလင်္ကာနိုင်ငံကပြည်ရင်းစစ်အဆုံးသတ်ခံပြီးအချိန်မှာတော့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့သုံးဦးပါစစ်ဆေးရေးအဖွဲ့တစ်ခုကိုကုလသမဂ္ဂအတွင်းရေးမှုချုပ်ဘန်ကီမွန်းကတာဝန်ပေးလိုက်ပါတယ်။အဲ့ဒီအချိန်ကခန့်မှန်းခြေအရက်သား9,000လောက်တိတ်ဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။သီရိလင်္ကာစစ်တပ်နဲ့တမိကြားတဲ့ပုံတွေကြားဖြစ်ခဲ့တဲ့တိုက်ပွဲတွေမှာနှိပ်စက်ညှဉ်းပန်းမှုတွေကိုနှစ်ဖက်စလုံးကကျူးလွန်ခဲ့တာဖြစ်တယ်လို့ဆွဆွဲခံခဲ့ရတာဖြစ်ပါတယ်။